တူရကီနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းမှာထိုးစစ်ဆင်နာရီကိုထိန်းသိမ်းသိမ်းသိမ်းလှုပ်ဆောင်ဖို့နေတူမြောက်အတ္တလန္တစ်စစ်စာချုပ်အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ဆီးရီးယားကကတိုက်ခိုက်ရေးသမားတွေနဲ့ပတ်သက်ပြီးတူရကီနိုင်ငံရဲ့လုံခြုံရေးအစိုးရမှုကိုသူ့အနေနဲ့လက်ခံကြောင်းဒါပေမဲ့တူရကီရဲ့ထိုးစစ်တွေက IS Islamic အစွန်းရောက်အကြမ်းဖက်အဖွဲ့ပေါ်မှာစီးရီးယားအောင်မြင်မှုရထားတာကိုထိခိုက်လာနိုင်တယ်လို့နေတူအဖွဲ့ရဲ့အတွင်းမှုချုပ် Jens Stoltenberg ကသတိပေးလိုက်ပါတယ်။နေတူအတွင်းမှုချုပ် Jens Stoltenberg ကတူရကီနိုင်ငံရဲ့ဝန်ကြီး Mevlut ကာဗူဆိုဂလူနဲ့ဒီအစ္စတန်ဘူလ်မြို့မှာတွေ့ဆုံပြီးနောက်ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းအဲ့လိုပြောကြားခဲ့တာပါတူရကီနိုင်ငံရဲ့ဆိုင်နီယာချင်းချောက်မှုတွေနဲ့ပတ်သက်ပြီးတူရကီအနေနဲ့နေတိုးမဟာမိတ်အဖွဲ့စီကသွေးစည်ညီညွတ်မှုကိုရဖို့မျှော်လင့်တယ်လို့လည်းတူရကီနိုင်ငံသားရဲ့ဝန်ကြီးကာဗူဆိုဂလူကပြောပါတယ်တူရကီကဆီးရီးယားနိုင်ငံအတွင်းမှာထိုးစစ်ဆင်မှုတွေလုပ်တာ၃ရက်ကြာရှိသွားခဲ့ပြီဖြစ်ပြီးတော့ဒီစစ်ဆင်ရေးတွေအတွင်းတူရကီစစ်တပ်ဘက်ကတယောက်တည်းဆုံးပြီးတော့၃ယောက်ဒဏ်ရာရခဲ့တယ်လို့ပြောပါတယ်ဒါပေမဲ့အသေးစိတ်ကိုတော့ထုတ်ပြန်ခြင်းမရှိခဲ့ပါဘူးဒါပြင်ရသားတည်ဆုံးမှုတွေလည်းရှိနေပေမဲ့ဘလောက်ထိထိခိုက်တည်ဆုံးမှုရှိတယ်ဆိုတာကိုတော့အတိပြုလို့မရသေးဘူးလို့ဆိုပါတယ်လူ6400လောက်အိုးရင်ဆုံးခွာထွက်ပြေးနေရပြီးတော့တိတ်မကြခင်မှာတိတ်နဲ့ချီပြီးအိုးမဲ့အိမ်မဲ့ဖြစ်လာနိုင်ခြေရှိတယ်လို့လည်းအပြည်ပြည်ဆိုင်ရာကယ်ဆယ်ရေးကော်မတီ IRC ကပြောလိုက်ပါတယ်ကုလသမဂ္ဂလုံခြုံရေးကောင်စီကအရေးပေါ်စီဝေးတရက်ကိုမနေ့ကြာသပတေးနေ့ကခေါ်ယူခဲ့ပြီးတော့ဖွဲ့ဝင်နိုင်ငံတချို့ကတူရကီရဲ့စစ်စီရင်ရေးရဖို့ကိုတောင်းဆိုခဲ့ကြပြီးတော့အတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကလည်းစီးရီးယားရေးကိုစီရင်နည်းနဲ့အဖြေရှာနိုင်မယ်လို့မြေုံချီကြောင်းပြောကြားခဲ့ပါတယ်ခင်ဗျာ